Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24 40 51နဲ့ line လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနားလောက်ပါဒီကနေ့မနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါ။သတင်းတွေကိုမတ်တင်ကြီးထိုင်နေသူပြောပြမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းမှာတိုက်ဖို့ရုရှားကအရန်တက်တွေတုံးမယ်လို့ကြေညာလိုက်တဲ့သတင်းကုလသမဂ္ဂမှာအမေရိကန်သမ္မတကရုရှားကျူးကျော်မှုကိုဝေဖန်လိုက်တဲ့သတင်းမြန်မာနိုင်ငံကငါလူခွင့်ရေးချင်းနေနဲ့ပတ်သက်လို့ကုလသမဂ္ဂမှာဝေဖန်ပြောဆိုခဲ့ကြတဲ့သတင်းတွေစတဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါကောင်းပါပြီရှင်မြန်မာစစ်တပ်အကြီးအကဲနဲ့နှိစက်တဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တဦးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်
အမဘဲကကျွန်တော်တို့ဟိုကျွန်တော်နှစ်ဖက်ဆက်ဆံရေးအရာတို့ဘာလို့ညာနိုင်ငံရေးအရာတို့ပြောတာဒီတော့
အပြည့်အစုံကတော့မကြခင်နားဆင်ရဖို့ရှိပါတယ်ကြအပြင်လှုပ်သားအင်အားမလုံလောက်တဲ့ဩစတြေးလျနိုင်ငံမှာရွှေပြောင်းအခြေချသူတွေပိုလက်ခံရင်တိုက်တွန်းနေကြတာစိတ်မချရတဲ့ဆေးဝါးသုံးဆွဲမှုကြောင့်ဂျာမားရဲ့ဆောင်ရှားမှုတွေမှာအခက်ကြုံနေရတာနဲ့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုလည်းကောင်းလို့တင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝတ်မှာတော့ဗတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ဂျာမားရဲ့ဝူချော်ဇာနာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကွမ်လင်ဦးနဲ့မတင်ကြီးထိုက်တို့ပြောပြပေးပါရှင
်။ယူကရိန်းတပ်တွေရဲ့ရှင်းမြောက်ဒေသကတံပြန်ထိုးစစ်တွေအသာစီးရလာနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကအရန်တပ်တွေထုတ်သုံးမဲ့အကြောင်းကြေညာလိုက်ပါတယ်။ရုရှားနိုင်ငံနဲ့အချုပ်အခြာကိုကာကွယ်ဖို့အရန်တပ်တွေထုတ်မဲ့အကြောင်းဗိုလ်ထုနေကရုပ်မြင့်သံကြားမင်းကရုရှားသမ္မတကပြောလိုက်တာပါ။အရန်တပ်ဖွဲ့ဝင်3သိန်းလောက်ကိုစစ်တပ်ကခေါ်ယူမဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှူဂူကလည်းပြောဆိုခဲ့ပါတယ်။အနောက်နိုင်ငံတွေဟာရုရှားကိုအားရင်ချိနေအောင်လုပ်ပြီးဖျက်ဆီးဖို့ကြိုးပမ်းနေတာကြောင့်တိုက်ပြည်နယ်ပြည်သူလူထုကိုကာကွယ်ဖို့နီလန်ပေါင်းစုံတုံးမယ်လို့လည်းရုရှားသမ္မတကပြောပါရယ်ရုရှားစန့်ကျင်ရေးမူဝါဒတွေနဲ့အနောက်နိုင်ငံတွေဟာသတ်မှတ်ထားတဲ့စီးပောင်းတွေအလုံးကိုဖောက်ပြစ်ခဲ့တယ်လို့လည်းပြောပါရယ်နျူကလ িয়ার လက်နက်နဲ့အချက်ကိုင်မှုကြိုးစားတဲ့သူတွေအနေနဲ့သူတို့ဘက်ကိုပြောင်းလဲသွားလိမ့်မယ်ဆိုတာကိုသိထားကြဖို့နဲ့အပြောသက်သက်မဟုတ်တဲ့အကြောင်းလဲရုရှားသမ္မတကချိန်ချောက်ခဲ့တာပါရုရှားသမ္မတမင်ကုန်းအပြီးမှာပဲဥရောပသမ္မတက EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကရုရှားကောင်းဆောင်ဘက်ကတင်းမာမှုတွေတိုးမြင့်လာတဲ့လောရဲ့အဖြစ်နဲ့ပြောဆိုလိုက်ပြီး EU ဖွဲ့ဝင်နိုင်ငံတွေကရုရှားနိုင်ငံခြားရေးဝန်ကြီးတွေနဲ့နယူးယောက်မှာဗိုလ်ထုနေကအရေးပေါ်အစည်းအဝေးခေါ်ယူပါတယ်။နျူကလ িয়ার လက်နက်သုံးမဲ့ရုရှားသမ္မတရဲ့ပြောဆိုချက်ဟာယူကရိန်းနဲ့ထောက်ခံမှုပေးနေတဲ့နိုင်ငံတွေအားလုံးကိုချင်းချောက်တဲ့လောရဲ့ဖြစ်တဲ့အကြောင်းလဲကုလသမဂ္ဂထွေထွေညီလာခံကျင်းပရာနယူးယောက်မှာတင်းတောက်တွေကိုပြောဆိုခဲ့တာပါ။
ရုရှားကောင်းဆောင်ကတိတိတတ်တာစီးရီးတွ့မြင်ပြီးနျူကလ িয়ার နဲ့လက်တုံပြန်ဖို့ပါချင်းချောက်ထားချိန်မှာပဲယူကရိန်းပေါ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျူးကျော်မှုကိုအမေရိကန်သမ္မတဂျိုးဘိုက်တန်ကကုလသမဂ္ဂမှာဝေဖန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဗုဒ္ဓဟူးနေ့ကသမ္မတဘိုက်တန်ရဲ့မိန့်ခွန်းမှာအများစုကတော့ရုရှားကိုပြစ်တင်ရှုတ်ချခဲ့တာပါ။ပွင့်ပွင့်လင်းလင်းပြောရရင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကအိန္ဒိယနိုင်ငံကိုကျူးကျော်ခဲ့ပြီးအချုပ်ချအနာပိုင်နိုင်ငံတစ်ခုကိုမြေပုံပေါ်ကဖယ်ရှားဖို့ကြိုးစားခဲ့တယ်လို့သမ္မတဘိုက်တန်ကပြောပါတယ်။အိန္ဒိယနိုင်ငံရဲ့ပိုင်နက်ကိုသိမ်းယူတာမလုပ်ဖို့ရှင်းရှင်းလင်းလင်းတမ်းမြစ်ထားတာထက်အရေးကြီးတာမရှိတဲ့ကုလသမဂ္ဂဗြိတိန်ရဲ့အခြေခံအကြဆုံးမှုတွေကိုရုရှားဟာပြောင်ပြောင်တင်းတင်းချုပ်ဖောက်ခဲ့တယ်လို့အမေရိကန်သမ္မတကပြောပါတယ်။တရုတ်ရဲ့ရှင်ကျန်းဒေသတွင်တိုင်းရင်းသားလူနည်းစုတွေနဲ့ဒီမိုကရေစီလိုလားသူတွေအပေါ်တရုတ်အစိုးရရဲ့ဆူဆူရွရွနှိပ်ကွပ်မှုတွေနောက်အာဖဂန်နစ္စတန်နိုင်ငံတွင်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်တာလီဘန်ဘက်ကပို့ပြီးဖိနှိပ်လာတာတွေကိုလည်းအမေရိကန်သမ္မတကကုလသမဂ္ဂမင်ကိုမှထည့်သွင်းပြောပါတယ်။ယူကရိန်းအရေးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကအရေးယူမဲ့ကိစ္စကိုဗီတိုအနာသုံးတတ်မြစ်ခဲ့တဲ့ရုရှားကိုလည်းဝေဖန်ပါတယ်။ထိရောက်ပြီးယုံကြည်စိတ်ချရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖြစ်ဆက်လက်တည်ရှိရေးမလွဲသာမရှောင်သာအခြေအနေမျိုးကလွဲရင်အမေရိကန်အပါအဝင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗီတိုအနာအသုံးပြုတာရှောင်ကျဉ်သင့်တယ်လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ကုလသမဂ္ဂထွေထွေညီလာခံမင်ခွန်းမှာပဲမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းလူခွင့်ရေးချုပ်ဖောက်မှုအခြေအနေတွေကိုထည့်သွင်းပြောဆိုသွားပါတယ်။
To the horrible abuses against pro-democracy activists.
မြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေပေါ်ဆရာနာပိုင်တွေရဲ့စိုးရွားတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအမျိုးသမီးနဲ့မိန်းကလေးတွေပေါ်မှာဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့သမ္မတဘိုက်ဒန်ဗိုလ်ထုနေကုလသမဂ္ဂ ထွေထွေညီလာခံမင်းကောမှာပြောကြားသွားတာပါ။နိုင်ငံတကာလူ့ခွင့်ရေးကြီးညာစရန်ကို1948ခုနှစ်ကစပြဋ္ဌာန်းခဲ့ပြီးလူတိုင်းအခြေခံခွင့်ရေးတွေတန်းတူရရှိရေးကြိုးစားနေကြပေမဲ့ဒီကနေ့အချိန်ထိလွတ်လပ်ခွင့်တွေချင်းချောက်ခံနေရဆဲဖြစ်တဲ့အကြောင်းလဲသမ္မတကပြောဆိုသွားတာပါ။ဒီဟိုနိုင်ငံရှင်ချန်းဒေသမှာဝီဂါမွတ်စလင်တွေပေါ်ပြည်နယ်မှုတွေကိုကုလသမဂ္ဂနဲ့အမေရိကန်ကမှတ်တမ်းပြစုထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ခြေကန်လူခွေရေးအတွက်ရဲရဲရင်တိုက်ပွဲဝင်နေကြတဲ့အီရန်နိုင်ငံသားတွေအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းလဲပြောဆိုသွားတာပါ။နိုင်ငံကခေါင်းဆောင်တွေရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာမြန်မာနိုင်ငံအရေးထက်သွင်းပြောဆိုရတဲ့အထက်မှာနိုင်ဂျီးရီးယားသမ္မတကတော့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ခွင့်ရရေးဗိုလ်ထုနေကပြောဆိုသွားခဲ့ပါတယ်။
မြန်မာနိုင်ငံတွင်းကအပြစ်မဲ့ပြည်သူအများပြရဲ့အခြေအနေဟာဆူရွားတစ်ထက်ဆူရွားလာနေပြီးကြောက်မက်ဖွယ်အခြေအနေဖြစ်နေကြောင်းမြန်မာလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဗုဒ္ဓဟူးနေ့မှာလူ့ခွင့်ရေးကောင်စီကိုတင်ပြပါတယ်။လူပေါင်းတသန်း3သိန်းလောက်ဟာအိုးအိမ်ဆွတ်ထွက်ပြေးရပြီးစစ်တပ်ကလည်းပြာကျတဲ့အထိရွာလုံးကျွတ်မိရှို့အိမ်ပေါင်း 28,000 ကျော်ဖျက်ဆီးခဲ့တယ်လို့အထူးကိုယ်စားလှယ်ကတင်ပြပါတယ်။မြေမြုံမိုင်းချောင်တေဆုံထံရရတဲ့အပြစ်မဲ့ပြည်သူအရေးအတွက်ကတိတိတသာတိုးလာကြောင်းဆန်းနှစ်ရိတ်ခပြဿနာရှိနေပြီးကလေးဘဝအာဟာရမပြည့်ဝမှုလည်းတိုးလာကြောင်းအမျိုးသမီးတွေရဲ့စီးပွားရေးနဲ့လူမှုရေးပိုင်းတိုးတက်မှုတွေလည်းဆုံးရှုံးနေပြီးတသိန်း3,000တော့ရိုဟင်ဂျာတွေလည်းနိုင်ငံတွင်းကပိတ်လောင်ခံရတဲ့ဒုက္ခသည်စခန်းတွေမှာရှိနေဆဲဖြစ်တယ်လို့ထည့်သွင်းတင်ပြပါတယ်တရားမဝင်တဲ့ရဲစက်တဲ့စစ်ကောင်စီကိုရန်ပုံငွေပံ့ပိုးကုံတွယ်ရေးလက်နက်တွေနောက်တရားဝင်မှုဖြစ်လာအောင်ပံ့ပိုးနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကြောင့်မြန်မာလူထုချမ်းမှာစိတ်ဆိုးဒေါသထွက်ရတယ်လို့လည်းမြန်မာလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာအန်ဒရူးကပြောပါတယ်မြန်မာလူထုကိုနှုတ်အားဖြင့်ပံ့ပိုးကူညီပြီးပြောထားတဲ့အတိုင်းလက်တွေမပတဲ့နိုင်ငံတွေကလည်းမြန်မာလူထုကစိတ်ပြတ်တယ်လို့လည်းသူကပြောပါတယ်ကြီးထွားလာနေတဲ့မြန်မာပြဿနာကိုနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုတွေကမအောင်မြင်ဘူးလို့လည်းအထူးကိုယ်စားလှယ်တွန်အန်ဒရူးစ်ကထောက်ပြသွားပါတယ်ရှင်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်သတင်းတွေနားဆင်နေရတာဖြစ်ပါတယ်ဒီနိုင်ငံရှင်ချန်ဒေသမှာဝီကာမွတ်စလင်နဲ့တူရကီအနယ်လူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကအရေးယူကြိုက်တွင်နိုင်ရေးကုလသမဂ္ဂထွေထွေညီလာခံကျင်းပရာနယူးယောက်မှာလူခွင့်ရေးလို့ရှားသူတွေနဲ့အနောက်တိုင်းတန်တမန်တွေအစည်းအဝေးကျင်းပကြပါတယ်ခွဲခြားဆက်ဆံမှုတွေနဲ့တရားမှုအတိုင်းအတာဟာဒီနေ့ခေတ်ကဘာကြီးမှာလက်ခံနိုင်စရာမရှိတဲ့အကြောင်းအတ္တလန်တစ်ကောင်ဆယ်သုတေသနအဖွဲ့နဲ့နိုင်ငံကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch တို့ပူးတွဲစီစဉ်တဲ့ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာကနေဒါတန်မတ်ကြီး Bob Ray ကပြောဆိုသွားတာပါဒီအစိုးရကြီးလေးတဲ့လူခွေချိုးဖောက်မှုတွေကျွလွန်နေကြောင်းအချိန်တော်ကြာဆောင်ဆိုင်ခဲ့ရပြီးမှထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂလူခွေကော်မရှင်နာမင်းကြီးရုံးကလည်းမကြသေးရင်ကတော့ပဲအစီရင်ခံစာထုတ်ပြန်ထားပါတယ်။လူခွေကော်မရှင်နာမင်းကြီးမီရှယ်ဖက်စလီတာဝန်ကအနားယူမဲ့နောက်ဆုံးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့အကြမ်းဖက်ဝါဒီတွေနဲ့အစိုးရတွေတံပြန်တက်ပြည့်ရေးအကြောင်းပြချက်နဲ့ဝီဂါလူမျိုးတွေနဲ့တခြားမွတ်စလင်လူနည်းစုတွေအပေါ်လူခွေချိုးဖောက်မှုတွေဟာလူသားတွေအပေါ်ကျွလွန်တဲ့ရာဇဝတ်မှုမြောက်တဲ့အထိဖြစ်နေတဲ့အကြောင်းဖော်ပြခဲ့တာပါ။ကုလသမဂ္ဂလူညွန်ရေးကောင်စီမှာအမြဲတမ်းဖော်ဝင်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကစိုးရတဲ့လူခွေချိုးဖောက်မှုတွေကျွလွန်နေတာရင်နာစရာကောင်းတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံတမန်ကြီး Jeffrey Prescott ကလည်းဆွေးနွေးပွဲမှာပြောဆိုသွားခဲ့ပါတယ်။
ရာစုနှစ်တစ်ခုအတွင်းအစိုးရဆုံးရေကြီးမှုထံတင်တဲ့ပါကစ္စတန်မှာတန်းနဲ့ချီတဲ့ပြည်သူတွေရဲ့အခြေအနေဆိုးရွားနေဆဲဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာအသက်ကယ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ
်။ We don't have enough food. We don't have shelter.
ဆန္ဒရိတ်ခါမလုံလောက်တယ်လို့ခိုးလုံရေးစခန်းတွေလည်းမလုံလောက်ပါဘူးလိုအပ်နေတဲ့ကျန်းမာရေးစောင့်ရှောက်မှုတောင်မရနိုင်ဖြစ်နေပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ရဲ့ပါကစ္စတန်ဆိုင်ရာအကြီးအကဲဂျီရီတာဘီကူခီလာကပြောဆိုခဲ့တာဖြစ်ပါတယ်ပါကစ္စတန်မှာဆူဆူရွာရွာရေကြီးမှုထံတင်ပြီးတလနီးပါးရှိလာတဲ့အချိန်ထိနိုင်ငံရဲ့ဒေသအများစုမှာအထူးသဖြင့်တောင်ပိုင်းဆင်းပြည်နယ်မှာရေမြုပ်နေဆဲဖြစ်ပါတယ်။အဆိုရွာဆုံးဒန်းတင့်တဲ့ဒေသတွေကရေတွေပြန့်ကျဖို့6လလောက်အချိန်ယူရနိုင်တယ်လို့လည်းတာဝန်ရှိသူတွေကသတိပေးပါတယ်။ ရေကြီးတန်တင်လူပေါင်း33တန်းလောက်ကိုအရေးပေါ်ကူညီပေးနိုင်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေလည်းအပြင်းအထန်ကြိုးစားနေကြပါတယ်။လမ်းတွေတံတားတွေရေတဲ့မျောပါတော့တဲ့အတွက်ကြောင့်ဒေသအများအပြားမှာလမ်းပန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်ရှင်
။မကြာခင်ရက်တွေကစားအစိုးရစံချီဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ယူရန်နိုင်ငံမှာအင်တာနက်ဆက်သွယ်မှုတွေအားလုံးနီးပါးပြတ်တောက်နေပါတယ်။ယူရန်နိုင်ငံမှာသုံးခွင့်ရနေသေးတဲ့အနောက်တိုင်းအင်တာနက်လူမှုကွန်ရက်တွေဖြစ်ကြတဲ့ Instagram နဲ့ WhatsApp တို့ကိုလည်းသုံးလို့မရတော့ပါဘူး။လူငယ်ရေးဆိုရမှုကြောင့်အင်တာနက်ဆက်သွယ်မှုတွေထိ ंछ ုပ်ကောင်းထိ ंछ ုပ်မဲ့အကြောင်းအီရန်စိုးရတာဝန်ရှိသူတယောက်ကလည်းဗိုလ်ထုတ်နေမှာပဲအရေးမို့ပြောထားပါဗျ။ဆက်သွယ်ရေးတွေပြတ်တောက်နေတဲ့အတွက်ဆန္ဒပြပွဲတွေစီစဉ်မှုအစိုးရရဲ့နေနည်းမှုတွေနဲ့ပတ်သက်တဲ့သတင်းတွေကိုဖြန့်ဝေဖို့အခက်အခဲတွေလည်းကြုံရနိုင်ပါတယ်။တဲ့20နှစ်အရွယ်မာရှာအမီနီယာခေါင်းစည်းပေါ်ဟာချုံမှုပြက်ကွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရပြီးတဲ့နောက်ရဲလက်ထဲမှာပဲတည်ဆုံခဲ့ရကအီရန်နိုင်ငံတဝန်းဆန္ဒပြပွဲတွေပေါ်ပေါက်နေတာပါဆန္ဒပြသူတွေကရဲတပ်ဖွဲ့တွေနဲ့အတူလျုံတွေလည်းဖြစ်ပွားခဲ့ပါတယ်ဒီအီရန်မျိုးတော်အပါအဝင်ဗိုလ်ထုနှစ်ထိ9ရက်မြောက်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေပြီးအာဏာရှင်ကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြနေသူတွေကိုတော့ရဲတွေကမြေယူပုံနဲ့နှင်းနှင်းခဲ့တဲ့အကြောင်းလဲအီရန်ဆွေးရအဘို fast တရင်ထဏာကဖော်ပြခဲ့ပါတယ်နိုင်ငံကလူခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့လူမျိုးရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှင်းနှင်းတာတွေရှိတယ်ဆိုပြီးတော့ပြောဆိုထားပါတယ
်ဘာမြူရာကိုဥတီရွေးရှားနေတဲ့ Hurricane မုန်တိုင်း Fiona ဟာပိုပြေအကောင်လာကြောင်း American Mozilla ပညာရှင်တွေကပြောဆိုထားပါတယ်မုန်တိုင်းရဲ့အမြင့်ဆုံး၄တိုက်နှုန်းနဲ့ဖျက်ဆီးနိုင်စွမ်းကိုတိုက်တာတဲ့အဆင့်50နဲ့မှာအဆင့်4ရှိတဲ့ Hurricane မုန်တိုင်း Fiona ဟာအမြင့်ဆုံး၄တိုက်နှုန်းတနာယီကိုမိုင်130ကျော်နှုန်းနဲ့တနာယီကို73ကီလိုမီတာနှုန်းနဲ့မြောက်ပိုင်းကိုဥတီနေကြောင်းအမျိုးသား Hurricane စောင့်ကြည့်အဆင့်တက်ကပြောဆိုထားပါတယ်။ကြာသပတေးနေ့နောက်ပိုင်းမှာ Hurricane မုန်တိုင်းဟာဘာမြူရာကိုဝင်ရောက်မယ်လို့လဲ Hurricane စောင့်ကြည့်အဆင့်တက်ကပြောပါတယ်။ဘာမြူရာမှာတော့အပူပိုင်းမုန်တိုင်းစောင့်ကြည့်ရေးမိုးလေဝသခန့်မှန်းသူတွေကထုတ်ပြန်ထားပါတယ်။ Hurricane Fiona ကြောင့် Britain ထိမ့်ချုပ်တဲ့ Tuck and Kickers ကျွန်းမှာတော့အင်ကာနီကလေပြင်းနဲ့အတူမိုးတဲထန်ခဲ့ပါတယ်။ Grand Tuck ကျွန်းမကြီးကိုမုန်တိုင်းဝင်ခဲ့ပြီးဒေသခံ 38,000 ကိုဘေးလွတ်ရာခိုလုံဖို့အာဏာပိုင်တို့ညွှန်ကြားခဲ့ရပါတယ်။ Grand Tuck နဲ့တခြားသောကျွန်းလေးကူမှလျှက်ဆင်ပြီးပြတ်တောက်နေကြောင်းဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။ထိခိုက်သေဆုံးမှုအစဉ်ခံချက်တွေတော့မတွေ့ရသေးပါဘူးရှင်။
2022ခုနှစ်စက်တင်ဘာလ22ရက်ကြာတာပြည်နှစ်မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကြီးညာခဲ့တာပါရှင်။အခုတော့ဆက်သွယ်မင်းမြန်ချက်နဲ့စူးစီးတင်ပြချက်တွေကိုဆက်တိုက်တင်ပြသွားပါမယ်။မြန်မာစစ်တပ်အကြီးအကဲနဲ့နှိစက်တဲ့မြန်မာစီးပွားရေးတမားကြီးတဦးကိုမှုရစ်ကုန်ကူးမှုငွေကြေးခဝါချမှုတန်တရားနဲ့ထိုင်းရဲကဖမ်းဆီးလိုက်ပါတယ်။ Star Sapphire Group လုပ်ငန်းရှင်ဒေါက်တာထွန်းမင်းလက်ကိုဗန်ကောက်မြို့မှာပြီးခဲ့တဲ့အပတ်အာရုံတက်ချိန်ဝင်ဖမ်းခဲ့တာလို့ထိုင်းရဲတပ်ဖွဲ့ဒုတိယပြောက်ခွင့်ရကီဆနာပါတနာချရွန်က Riders Train ဌာနကိုမနေ့ကပြောခဲ့ပါတယ်။ထိုင်းမှာကျင်လည်ခဲ့သူဖမ်းခံရမှုကထူးခြားတယ်လို့သုံးသပ်နေချိန်မှာပဲ Justice for မြန်မာအဖွဲ့ကလည်းဒေါက်တာထွန်းမင်းလက်ဟာပို့ချုပ်မှုချင်းမင်းအောင်လိုက်မိသားစုနဲ့လက်နက်ပွဲစားလို့ဆွဆွဲခံရသူမျိုးဆက်ပြီးအရေးယူဖို့တောင်းဆိုထားပါတယ်။ကိုဝင်းမင်းကအမည်မြန်ထားပါတယ်
။ဟုတ်ကဲ့။ထိုင်းလွတ်တော်အမတ်ဥပါကိတ်ပချာရီရန်ကုန်နဲ့အတူရေရှည်ဖက်ဆက်လုပ်ကင်ခဲ့သူဒေါက်တာထွန်းမင်းလက်အခုလိုဖမ်းခံခဲ့တာရဲ့ထူးခြားပုံကိုရှမ်းမွေးစေဝါစောင့်ကြည့်အဖွဲ့ခေါင်းဆောင်ဟောင်းဦးခွန်ဆိုင်က
ဒီဥစ္စာကတော့အချက်လက်ကလည်းပြည့်စုံတယ်နောက်ပရမကျွန်တော်ထင်တာပဲပြောတာနော်ဒီဥစ္စာထိုင်းဘက်ကအချက်လက်တွင်မကဘူးဒီအင်းနီနာချင်းနိုင်ငံတို့ဒီပြင်နိုင်ငံတို့အချက်လက်တွေလည်းပါကောင်းပါနိုင်တယ်ပေါ့ဗျာနော်ဒါကြောင့်မလို့သူတို့လည်းဒီအခြေအနေမှာတော့မင်းကြီးနဲ့မဆိုဘူးမလုပ်ရင်မဖြစ်တော့ဘူးဆိုတဲ့အချိန်လေးရတယ်လို့လုပ်တယ်လို့ပဲအောင်းမိပါတယ
်။ဒါအပြင် Justice for မြန်မာအဖွဲ့ပြောခွင့်ရမဲ့ရတနာမောင်ကလည်းဒေါက်တာထွန်းမင်းလက်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မိသားစုနဲ့တောက်လျှောက်နေဆက်ခဲ့ပြီးလက်နက်ပွဲစားလုပ်ခဲ့တယ်လို့ကြေညာမှုအတွက်လည်းဆက်စစ်ဆေးအရေးယူတင်တယ်လို့ VOA ကိုပြောပါတယ်။မဲ့ရတနာမောင်ကဆက်ပြီးအခုမှမှမူရစ်နဲ့ငွေကြေးခွာခြားမှုနဲ့ပဲဆွဆွဲထားပေမဲ့မြန်မာပြည်သူတွေပေါ်ဖိနှိပ်ဖို့စစ်တပ်လက်နက်တွေပံ့ပိုးနေခဲ့တဲ့ဆွဆွဲချက်တွေလည်းအခုလိုဆက်စစ်ဆေးပြီးအေးအေးယူတင်တာပါလို့ထောက်ပြပါရယ်။ဒါအပြင်ထိုင်းရဲတပ်ဖွဲ့ကြီးညာချက်ကိုကူကာပြီးမတ်ရတနာမောင်ကပဲထိုင်းထဲလတော်မှာဖြစ်လာခြင်း2019ခုနှစ်မှာဥပါထစ်ကဒေါက်တာထွန်းမလက်နဲ့ဖက်ဆက်မြန်မာအလူအာကုမ္ပဏီရဲ့ဒါရိုက်တာတာဝန်ကိုတမက်ဖြစ်သူဒ တင်းကြောင်ဂူတလာကိုလွှဲပေးခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာဒေါက်တာထွန်းမလာရဲ့ Star Safari လုပ်ငန်းစုမှာဗိုလ်ချုပ်မှုကြီးမေရလာရဲ့သမီးခင်သီရိသက်မွန်လည်းတတုပြုဖော်ရေးမိလုပ်ငန်းတစ်ခုမှာပါဝင်ပတ်သက်နေတာကို Justice for Myanmar ရဲ့ website internet seminar မှာဖော်ပြထားပါတယ်။အဲဒီတော့မြန်မာနဲ့ထိုင်းစစ်တပ်အကြီးအကဲတွေနှိစက်မှုရှိနေချိန်မှာဒေမှုရှေ့ဆက်ဖြစ်လာနိုင်မကိုမေရမှာ2013ခုနှစ်အထိမွေးစေဝါမှုတွေကိုအတွင်းကြကြသုတေသနလုပ်ခဲ့ပြီးအခုလည်းထိုင်းမြန်မာရေဆက်စောင့်ကြည့်လေ့လာနေသူဝါရင်သုတေသီကြီးဥခွန်ဆိုင်က
ထိုင်းကတော့သူအခုသူတို့ဥပဒေလမ်းကြောင်းအရဖမ်းလိုက်ဆိုတော့သူတို့ဥပဒေလမ်းကြောင်းအရပဲသွားဖို့ပဲရှိတော်တယ်ပေါ့ဗျာနော်ဒီအခုအချိန်မှာတော့ဒီဟိုအမဘဲကကျွန်တော်တို့ဟိုကျွန်တော်နှစ်ဖက်ဆက်ဆံရေးအရာတို့ဘာလို့ညာနိုင်ငံရေးတို့ပြောတာဒီတော့သူတို့ကတော့ဒီဟိုဒီအချိန်ဒီမှာတော့နိုင်ငံရေးပဲเนาะငါကျွန်တော်တို့နှစ်ဖက်အိနီးနီးကြားတဲ့နိုင်ငံအင်မတန်ရေးနေတဲ့နိုင်ငံဆိုတဲ့ဟာမျိုးပေါ်မှာတော့ပြီးတော့မယ်မဟုတ်ဘူးပေါ့ဗျာ
တကယ်တော့ဒေါက်တာထွန်းမလန့်အနေနဲ့ဖခင်ဖြစ်သူစစ်ချောင်းလန်းရဲ့နိုင်ငံခြားရေးဌာနအရာရှိဟောင်းနဲ့နောက်ပိုင်းမှာဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဟောင်းဖြစ်လာခဲ့သူလေလက်ဘုံမူကြီးခင်မောင်လက်ရဲ့သားအဖြစ်ထိုင်းနဲ့စီးပွားရေးလုပ်ငန်းတွေလုပ်ပိုင်ခွင့်ရလာခဲ့တာကနေနောက်ပိုင်းမှာလေလက်အတွက်လက်နက်ဝယ်ပေးတာအပါအဝင်လက်နက်ပွဲစားကြီးဖြစ်လာခဲ့တယ်လို့စောင့်ကြည့်နေသူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ကိုဝင်းမင်းမင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ကြာတာပြင်းနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါဩစတြေးလျနိုင်ငံမှာနှစ်ရှည်ကြုံနေရတဲ့အလို့သမားမလုံလောက်တဲ့ပြဿနာကိုဖြေရှင်းဖို့ဆိုရင်ရွှေပြောင်းအခြေချအလို့သူတွေနဲ့ဒုက္ခသည်တွေကိုဩစတြေးလျမှာပို့တိုးပြီးတော့လက်ခံမလို့ကြောင်းလူအခွင့်ရေးလှုပ်ရှားသူတွေကအစိုးရကိုတောင်းဆိုပါတယ်ရွှေကောက်ပွဲအနေနဲ့လေဘာပါတီအစိုးရကနှရက်တာကျင်းပခဲ့တဲ့အလို့ခိုင်တဲ့ကြွမ်းကျင်မှုဆန်ရထိတ်တိဆွေးနွေးပွဲအတွင်းတောင်းဆိုလိုက်တာပါစင်တီမြို့ကနေဖီလ်မာဆာပေးပို့တဲ့သတင်းလွှာကိုတော့ကုညာဝင်းအောင်ကတင်ပြထားပါတယ
်ဩစတြေးလျနိုင်ငံရဲ့ဝန်ဆောင်မှုလုပ်ငန်းတွေကနေလက်လီအယောင်ဆိုင်တွေအထိလုပ်ငန်းအမျိုးမျိုးမှာအလို့သမားမလုံလောက်တာကြောင့်အလို့ခေါ်တဲ့ကြော်ညာတွေတွေ့နေရတာပါ။ဩစတြေးလျအစိုးရကတော့စီးပွားရေးလုပ်ငန်းရှင်တွေအလို့သမားသမဂ္ဂတွေနဲ့လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးကမ်ဘရာမြို့မှာနှစ်ရက်ကြာဆွေးနွေးပွဲလုပ်ခဲ့ပါတယ်။အလို့သမားရှားပါမှုကိုဖြေတင်းပေးနိုင်ဖို့ဆိုရင်ဩစတြေးလျကလက်ရှိအချိန်ထိနှစ်စဉ်လက်ခံနေကြဒုက္ခသည်အရေအတွက်14,000ထက်ပိုပြီးလက်ခံသင့်တယ်လို့လှုံ့ဆော်သူတွေကတိုက်တွန်းနေတာပါ။ဒုက္ခသည်တွေဟာကိုယ်ပိုင်စီးပွားရေးလုပ်နိုင်တဲ့အခြေချင်းရှိကြသလိုအစင်းမြင့်တဲ့လုပ်ငန်းမျိုးအထိစွန်ဦးတီထွင်လုပ်ပြနိုင်စွမ်းရှိတာတွေ့ရတယ်လို့အစိုးရကိုအကြံပေးနေတဲ့ဩစတြေးလျဒုက္ခသည်ကောင်စီကထောက်ပြပါတယ်။ဒါပေမဲ့လည်းအင်္ဂလိပ်စာကျွမ်းကျင်မှုမရှိရင်အလုပ်မရနိုင်ဘူးဆိုတဲ့ကန့်သတ်ချက်တွေရှိနေပြီးဒုက္ခသည်တွေနိုင်ငံရခြားမှာရလာတဲ့အတိအမှတ်ပြုအောင်လက်မှတ်တွေကိုဩစတြေးလျအလုပ်ရှင်တွေလက်ခံဖို့ခြိရုံချတုံဖြစ်နေတာကလည်းအတားအဆီးတစ်ခုဖြစ်နေတယ်လို့ဆိုပါတယ်။အနည်းနဲ့အများဆိုသလိုဒုက္ခသည်တွေကိုနှစ်ဆတိုးပြီးလက်ခံသွားမယ်လို့ဩစတြေးလျအစိုးရကအရေးအမွေပြောထားတာပါအလို့သမားလိုအပ်ချက်ကိုဖြည့်တင်းဖို့ဆိုရင်ရွှေပြောင်းအခြေချလူသူတွေကိုတိုးပြီးလက်ခံရမယ်ဆိုတာကိုကမ်ဘာရာဆွေးနွေးပွဲအတွင်းမူအားဖြင့်သဘောတူညီခဲ့ကြပါတယ်အရေးအတွက်ဘလောက်ထိလက်ခံမယ်ဆိုတာမဆုံးဖြတ်ရသေးပေမဲ့အရင်တုန်းက3,600လက်ခံနေရာက2,000အထိတိုးပြီးလက်ခံဖို့ဝိုင်းပြီးအကြံပြုကြပါတယ်ကိုဗစ်ကာလအတွင်းတင်းကျပ်တဲ့ကန့်သတ်ချက်တွေကရွှေပြောင်းအခြေချလူသူတွေတချို့ကိုဩစတြေးလျထဲဝင်လာခွင့်မရအောင်တားမြစ်ခဲ့တယ်လို့ဖြစ်စေတယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂိုင်းစ်က ABC သတင်းဌာနကိုပြောပါတယ
် We are in a global contest for talent andhighly skilled migrants will be looking around and one of the things they'll be looking at is what happened
ရေချင်းရှိပြီးကျွမ်းကျင်တဲ့လူတွေရဖို့အတွက်ကျွန်တော်တို့ကနိုင်ငံတကာနဲ့ရှင်ပြိုင်ပြီးရှာဖွေနေရတာပါကိုဗစ်ကာလထဲမှာမမျှော်လင့်မဲ့ကြုံရတာကဒီမှာလာနေတဲ့ရွှေပြောင်းသူတွေကိုမူရင်းနိုင်ငံပြန်ခိုင်းပါတယ်မပြန်ဘဲနဲ့ဒီမှာဆက်နေတဲ့သူဆိုရင်အခြားနိုင်ငံတွေကလုံးတလို့မျိုးပဲသူတို့ရဲ့လောက်ခဝင်ဝင်နဲ့အခြားခံစားခွင့်တွေကိုရှော့ချပစ်ခဲ့ပါတယ်လာမယ့်အနာဂတ်မှာအလားတူလုံရမျိုးကျွန်တော်တို့အစိုးရကမလုပ်ဘူးဆိုတဲ့အကြောင်းကိုသူတို့သိအောင်လို့ပြောဆိုရပါမယ
်ပြည်ဝင်ခွင့်ဗီဇာလုပ်ငန်းစဉ်တွေနှောင့်နှေးခဲ့တာကြောင့်လဲဩစတြေးလျကိုလာဖို့ရှိတဲ့အလို့သမားတန်တန်းလောက်ဝင်လာခွင့်မရပဲဖြစ်ခဲ့ရပါတယ်ဒါကလည်းအဲ့ဒီအချိန်တုန်းကဩစတြေးလျလဝကဝန်ထမ်းနဲ့စီမံခန့်ခွဲရေးဝန်ထမ်းတွေမလုံလောက်ခဲ့တဲ့အချိန်နဲ့လဲတိုက်ဆိုင်နေတာပါဩစတြေးလျနိုင်ငံမှာအလို့လက်မဲ့နှုန်း 3.4 ခန့်နှုန်းရှိပြီးဒါကအမေရိကန်နဲ့ဗြိတိန်တို့တက်ဆိုင်အနည်းငယ်လျော့နေပါတယ်ဒ ီလိုပြဿနာမျိုးကိုသိတဲ့အင်းဒီချင်းနယူးဇီလန်နိုင်ငံမှာတော့အလို့သမားတွေရဲ့လိုအပ်ချက်ပြဿနာကိုဖြေရှင်းနိုင်ဖို့သူတို့ရဲ့လူဝင်မှုဆိုင်ရာဥပဒေတချို့ကိုယာယီပြောင်းလဲခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့ကြာတာပတင်းနဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။သသရှင်များရှင်ကမ္ဘာကျန်းမာရေးဆောင်ရှားမှုစနစ်တွေမှာစိတ်မချရတဲ့ဆေးဝါးသုံးဆွဲပုံတွေကအထူးကအာဏာရဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတိပြုပေးပါတယ်။ဒီလိုသုံးဆွဲပုံတွေရှောင်ရှားလို့ရပါတယ်။ VOA အတွက် Lisa Sling ရဲ့သတင်းဆောင်မကတော့ဦးသိမ်မောင်သားကတင်ပြထားပါတယ်ရှင်
။ဆေးတောက်ပုံလွဲနေတာတွေကိုရက်စရိဟာအရေးပေါ်ဆောင်ရွက်ရမယ့်ကိစ္စဖြစ်ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO ကစော်လိုက်ပါတယ်။အဲဒီလိုလွဲနေတာတွေကြောင့်အာဏာကြီးမားပြီးသေးပေးပါကျုံ့နိုင်ပါလေလူတိုင်းတစ်ချိန်ချိန်မှာတော့ဆေးတောက်ကြပါလေဒါပေမဲ့ဆေးတောက်ပုံသုံးဆွဲပုံမှားနေရင်အန္တရာယ်ကြီးနိုင်တယ်လို့ WHO ရဲ့ကျန်းမာရေးအရေးသွေးမြင့်မားမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှုနီလန်ဒင်ဂရာကူမာကအခုလိုပြောပါတယ
် There is ample evidence around the world that unsafe medication practices and medication errors
ဆေးတောက်သုံးဆွဲပုံလွဲနေရတဲ့ဟာတကယ်တော့ရှောင်လို့ရနိုင်တဲ့ကိစ္စတွေဖြစ်တယ်ဆိုတဲ့အထောက်အထားတွေကအများကြီးရှိပါတယ်ဒီလိုလွဲနေရတွေကမမှန်တဲ့ဆင်းညွန့်တွေဆေးထုတ်ပေးပုံလွဲနေရတွေဆေးဝါးသုံးပုံမှားနေရတွေတင့်လျော်တဲ့ကြီးကျက်ပုံမရှိတာမျိုးတွေပါဆရာဝန်ကဆင်းညွန့်ပေးပြီးရင်ဆေးသုံးပုံပေါ်မှာကြီးကျက်တာမရှိပါဘူးဆန်ကျင်ဆန်ညွန့်မမီတဲ့ဆေးကိုပေးတာဆေးမပေးရတွေဟာကျန်းမာရေးဆောင်ရှောက်မှုစနစ်တွေမှာရှောင်လို့ရတဲ့အနေရတွေပါ
ကောက်ကလို့ရနိုင်တဲ့အနေရတစ်ဝက်လောက်ကဆေးပေးပုံနဲ့ဆက်နွယ်နေပါတယ်လို့ WHO ကဆိုပါတယ်အဒီလူနာတွေရဲ့၄ပုံတစ်ပုံလောက်ကယောဂါကြီးကြီးမားမားဓမ္မမှုအသက်ကိုချိမ့်ချောက်နိုင်တဲ့အန္တရာယ်ကြုံနေကြတဲ့လူနာတွေပါအသက်ကြီးသူတွေမှာအန္တရာယ်အကြီးဆုံးဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်ဆေးတွေအမျိုးမျိုးတောက်နေကြတဲ့သူတွေဖြစ်ပါတယ်ခွဲစိတ်စောင့်ရှောက်မှုအသေးအံကစောင့်ရှောက်မှုနဲ့အရေးပေါ်ဆေးကုသမှုတွေမှာလည်းဆေးကြောင်လေးရတဲ့အန္တရာယ်ဖြစ်နှုန်းကြီးမားလာတယ်လို့ WHO ကပြောပါတယ်ဝင်ဝင်နဲ့အလယ်လတ်ဝင်ဝင်ရှိတိုင်းပြည်တွေမှာအနည်းများတဲ့ဆေးဝါးသုံးဆွဲပုံကနှစ်ဆများနေပါတယ်လို့ဒင်ဂရာကူမာကပြောပါတယ
် And that's primarily because of weak medication systems and lack of
resources ဒါကတော့ဆေးပုံစံစနစ်အားနေတာအရင်းမြစ်မရှိတာလူသားလူဝါစုမရှိတာပြည်ဝလေ့ကျင့်ထားတဲ့လုပ်အားမရှိတာစတာတွေကြောင့်ပါစနစ်ထဲမှာနည်းနည်းရှန်းရှန်းအမြင့်တွယ်နေတဲ့ဓလေ့တွေကိုပြောင်းဖို့ကတော့တိတ်ကိုခက်ခဲလို့ပါတယ
်ဆေးပိတ်ပုံလွဲသွားတာတွေဟာပင်မန်းလို့ဒါမှမဟုတ်ပတ်ဝန်းကျင်အခြေအနေကမကောင်းလို့ဒါမှမဟုတ်ဝန်ထမ်းနည်းနေလို့ဆိုတဲ့အကြောင်းတွေကြောင့်မကြခဏဖြစ်တတ်တယ်လို့လည်းသူမကပြောပါတယ်။ဆေးပေးစိတ်တော့လောက်ကိုင်းမှုနဲ့ဆေးပေးပုံလွဲချော်မှုတွေဟာအဓိကဘေးအန္တရာယ်ဖြစ်ပြီးကျန်းမာရေးစနစ်မှာရှောင်လို့ရတဲ့ကိစ္စဖြစ်တယ်လို့ WHO ကဆိုပါတယ်။အဒီလိုလွဲချော်မှုတွေကြောင့်တကမ္ဘာလုံးအတိုင်းဒါရဒေါ်လာ42ဘီလီယံလောက်ဆုံးရှုံးနေရပါတယ်လို့ WHO ကခန့်မှန်းပါတယ်ခင်ဗျာ။
ကျမရေဆောင်ရှောက်မှုတွေမှာစိတ်မချရတဲ့ဆေးဝါးသုံးဆွဲမှုတွေအကြောင်းဦးတင်မောင်သားကတင်ပြသွားတာပါရှင်။သတ္တရှင်များရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV Magazine အစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မိများချက်တွေကိုတော့မကနိုင်ငံတကာနဲ့ဒေသရင်းကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မိများချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအလို့ရှိတဲ့အချိန်နဲ့ရှာဖွေကြည့်ရှုနိုင်ပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမှုရင်းအပေါ်မပြဲဥကြောဆန္ဒကကောက်နှုတ်တင်ပြထားတာကိုတော့နားဆင်ပါရှင
် Turkey must revisit ties with Myanmar မြန်မာနဲ့ဆက်ဆံရေးကိုဘင်္ဂလားဒေ့ရှ်အစိုးရပြန်လည်သုံးသပ်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့ Tasin Thiyapye သဘောထားအမြင်ကို The Statesman မှာဖော်ပြပါရယ် September 16ရက်မှာမြန်မာသံမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံကြားရင်းက၄ချိန်မြောက်ဆင့်ခေါ်ပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်နဲ့မိတ်ဖြစ်မှုနဲ့ပတ်သက်ပြီးတရားဝင်ကန့်ကွက်ပြောဆိုခဲ့ပါတယ်။ဩဂုတ်လ11ကစပြီးမြန်မာပြည်မှာပြည်တွင်းစစ်ပြင်းထန်လာပြီးဘင်္ဂလားဒေ့ရှ်ဘက်ကအမြောက်တီစံတွေကြားရောက်ခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ရဲ့ရန်စာလှုံ့ဆော်မှုတွေကိုဘင်္ဂလားဒေ့ရှ်ကလိုက်ပါမတုံ့ပြန်ပဲသိညီးခံနိုင်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံရေးရင်းချက်မှုကိုပြသတာမှန်ပေမဲ့နောက်ကွယ်မှာဘယ်လိုအကြောင်းတွေရှိနေလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်အစိုးရကတည်တည်ကြာကြာဆန့်စစ်ကြည့်ဖို့လိုအပ်လာပြီလို့ရေးထားပါတယ်။ ANN တိုက်ခိုက်နေရာကလွင့်စင်ကြတဲ့ကြီးစံတွေလားဒါမှမဟုတ် NDA ပြုကျင်လို့တပင်လုတာလားမြန်မာပြည်ထဲမှာကြံစည်နေတဲ့ရိုဟင်ဂျာတွေကိုထပ်ပြီးမောင်းထုတ်ခြင်းလို့များလုတာလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်။ဒ ီမိုကရေစီကင်းမဲ့နေတဲ့မြန်မာနိုင်ငံစစ်တပ်ဟာပြည်သူလူထုအပေါ်မှာရောနိုင်ငံတကာအသိုင်းအဝိုင်းအပေါ်မှာပါတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိပါဘူး Zero accountability လို့သူကသုံးပါတယ်စစ်ကောင်စီရဲ့လှုပ်ရက်ကြောင့်ဒေသရင်းတည်ငြိမ်ရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပါတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တင်းမာမှုမြန်မာလာတာဟာအခုအချိန်ပထမဆုံးမဟုတ်ပါဘူးအရင်ကငါဆိုရင်တော့သံတမန်နီးနဲ့ဓာရီကိုပြည်လဲအောင်အလွယ်တကူလှုပ်ထန်ခဲ့ပေမဲ့အခုတော့မလှုပ်ထန်တော့ပါဘူးဒါကြောင့်ဘင်္ဂလားဒေ့ရှ်ကဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂကိုတင်ပြခဲ့ပြီးဖြစ်တယ်လို့လည်းရေးထားပါတယ်။ဘင်္ဂလားဒေ့ရှ်ကနိုင်ငံတကာအသိုင်းအဝိုင်းနဲ့ညှိနှိုင်းပြီးတင်းမာမှုရောပွားသွားအောင်လုပ်သွားမှာဖြစ်သလိုရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်လည်းစင်လျော်မျှတာတဲ့ပြန်လည်နေရာချထားရေးမှုတစ်ခုချမှတ်ရတော့မှာဖြစ်တယ်။အခုလိုနယ်စပ်မှာတည်ဆံတွေကြားရောက်ပောက်ကွဲတာဟာအေးအေးရဲ့လက်ချက်ဖြစ်တယ်လို့မြန်မာသံမကြီးကဆိုပေမဲ့မြန်မာစစ်တပ်ရဲ့တာဝန်ရှိမှုကိုတော့ပြစ်ပယ်ထားလို့မရနိုင်ဘူးလို့လည်းရည်သားထားပါခင်ဗျာ Fighting in Mangdor a strategic turning point in western Myanmar Mangdor တိုက်ပွဲမြန်မာနိုင်ငံအနောက်ဘက်မဟာဗျူဟာအချိုးအကွေဖြစ်လာနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ကျော်စန်းလှန်ရဲ့သုံးသပ်ချက်ကိုတော့ the diplomat မှာဖော်ရပါတယ်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်လာနေတာဟာ ULAAA ရဲ့ညီမှန်းချက်ဖြစ်တဲ့ကိုပိုင်အုပ်ချုပ်ရေး autonomy အတွက်ရှိကိုခြေလန်းထန်တူးသွားတာလို့ရေးသားထားတာဖြစ်ပါတယ်ဒီတိုက်ပွဲတွေမှာအေးအေးဘက်ကစီရေးရအေးတန်နေတယ်လို့ဆိုပြီးဘာကြောင့်ဒီတိုက်ပွဲတွေဟာမဟာဗျူဟာအချိုးအကွေ့ဖြစ်သွားနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးအချက်သုံးချက်ကိုသူကထောက်ပြထားပါတယ်ပထမအချက်ကတော့ချင်းပြည်နယ်ပလဝတ်နယ်စပ်အာအိန္ဒိယကလှုပ်ဆောင်နေတဲ့ကလဒန်သယ်ပူဆောင်ရေးစီမံကိန်းအတွက်အချက်အချာကြားတဲ့နေရာဖြစ်တယ်ဒီစီမံကိန်းအောင်မြင်ဖို့အတွက်အိန္ဒိယက ULAAA နဲ့ညှိနှိုင်းချင်းပြမှုတွေရရှိခဲ့တယ်။တကယ်လို့မောင်တော်ကသာ ULAAA ကထိန်းချုပ်သွားနိုင်မယ်ဆိုရင်သူတို့ဟာအိန္ဒိယအစိုးရနဲ့ပွင့်ပွင့်လင်းလင်းဆက်ဆံနိုင်တဲ့အဆင့်ကိုရောက်ရှိသွားမှာဖြစ်တယ်လို့ရေးထားပါတယ်။ဒုတိယအချက်ကတော့ AA ကမောင်တော်ကိုထိန်းချုပ်ထားနိုင်ရင်ရိုဟင်ဂျာပြည်နာပြည်လည်ရေးအတွက်ကုလသမဂ္ဂအရာရှိတွေနဲ့လည်းပူးပေါင်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်တဲ့။တတိယနဲ့နောက်ဆုံးအချက်ကတော့မောင်နှောဟာရခိုင်ဒေသနဲ့ဘင်္ဂလားဒေ့ရှ်စီးပွားကုန်သွယ်ရေးအတွက်အချက်အချာနေရာတစ်ခုဖြစ်တယ်။ဒါကြောင့်မောင်နှောကို ULAAA ကထိန်းချုပ်နိုင်သွားရင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့လည်းပွင့်ပွင့်လင်းလင်းဆက်ဆံလာနိုင်တဲ့အခြေအနေရှိလာနိုင်တယ်လို့ဆိုပါရယ်။ဒီအခြေအနေတွေကတဆင့် ULAAA ဒီနိုင်ငံတကာအသိုင်းအဝိုင်းနဲ့ဆက်ဆံရေးထူထောင်တည်ဆောက်လာနိုင်မှာဖြစ်တဲ့အတွက်ဒါတွေဟာသူတို့ရဲ့အဓိကယဉ်မှန်းချက်ဖြစ်တဲ့ဒေသဆိုင်ရာတည်ဝင်အစိုးရဖြစ်အသီးမှတ်ခံရလာနိုင်ွယ်ရှိလိမ့်မလားလို့ဆိုထားတာဖြစ်ပါတယ်။ဒါတွေကိုသဘောပေါက်တဲ့အတွက်လဲစစ်ကောင်စီအနေနဲ့မောင်တော်ဒေသမဆုံခင်ရရေးအတွက်အပြင်းထန်ကာကွယ်ခုခံသွားမယ်ဆိုတာသိကြပြီမဲ့ဘယ်လောက်ထိကြာကြာထိန်းထားနိုင်မလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေစေလို့လည်းရေးသားထားပါခင်ဗျာ။ Addressing Atrocity Crimes at UNGA 77th Assembly ရစကြံကြုတ်တဲ့ပြစ်မှုတွေကိုကုလသမဂ္ဂကွန်ဆက်ကွန်ကျင်းရောက်ထွေထွေညီလာခံကကင်တွယ်ရေးဆိုတဲ့ခေါင်းစဉ်နဲ့ရဘက်ကဘာဘာရဲ့သုံးသပ်ချက်ကိုတော့ justsecurity.org မှာဖတ်ရပါတယ်။အာဖဂန်နစ္စတန်တရုတ်ပြည်ရှင်ဂျင်ဒေသတို့အခြေအနေနဲ့အတူမြန်မာနိုင်ငံကိစ္စကိုလည်းထည့်သွင်းသုံးသပ်ထားတာဖြစ်ပါတယ်။2021 February မှာအနာသိဉ္ဇင်ကစလို့မြန်မာစစ်တပ်ကျူးလွန်လာခဲ့တဲ့ပြစ်မှုတွေဟာ crime against humanity ခေါ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေမြောက်နိုင်တယ်လို့UNHCR ကုလသမဂ္ဂလူခွင့်ရမဟာမင်းကြီးကဆိုထားပါတယ်တဲ့အခု89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကအဲ့ဒါတွေကိုထောက်ရှုပြီးစစ်ကောင်စီကိုဆန့်ကျင်ရည်တည်တင်တယ် NUG ကရွေးချယ်တဲ့သူကိုမြန်မာနိုင်ငံရဲ့ကိုယ်စားအဖြစ်လက်ခံတင်တယ်တကယ်လို့ဒါဟာနိုင်ငံရေးအရမဖြစ်နိုင်ဘူးဆိုရင်တောင်မှမြန်မာကိုယ်စားလှယ်ဖြစ်မှုအတွက်ဆုံးဖြတ်ချက်ရမယ့်ကိစ္စကိုရွှေ့ဆိုင်ထားတင်တယ်လို့ဆိုပါတယ်ဒါအပြင်1992ကဟေတီအာဏာသိမ်းမှု2009ခုနှစ်ဟွန်ဂျူရက်စ်အာဏာသိမ်းမှုဖြစ်စဉ်တွေကနမူနာကိုယူပြီးစစ်ကောင်စီကိုတည်ဝင်အသိမှတ်မပြုဘဲ NUG ကိုသာတည်ဝင်အသိမှတ်ပြုသင့်တယ်လို့လည်းရေးထားပါတယ်။ဒါအပြင်လက်နက်ရောင်းချမှုပိတ်ပင်တာကိုလည်းထပ်မံပြီးတော့အခိုင်အမာပြုသင့်တယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဒီကဦးကျော်စန္ဒာကမူရင်းအပေါ်မှာပြက်ကောင်းလို့တင်ပြသွားတာပါရှင်မကြခင်ထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့အပစင်ခဏတွေကိုကြားဖို့ရှိပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေပါထုတ်လွှင့်နေပါတယ်။အခုကြားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဂျာမရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုထုတ်လွှင့်တော့ဖို့ရှိပါတယ်။အရင်ဆုံးတော့ဂျာမရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာကိုဗစ်ပြင်းစမလိုင်းအဖြစ်ကိုဗစ်ကပ်ရောဂါကူးစက်မှုတွေအထူးပြန်ပြီးတော့မြင့်တက်နေပါတယ်။ယောဂလက္ခဏာမပြပဲနဲ့ကူးစက်မှုတွေကတော့ဒီတစ်ခေါက်ပြန့်နေတဲ့ကိုဗစ်ပိုးရဲ့လက္ခဏာပါအားပြောတဲ့ကိုဗစ်ကူးစက်မှုအတွက်မြန်မာနိုင်ငံမှာဘလို့ဆေးဝါးတွေနဲ့ကုသပေးနေပါသလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်ရှင
်ကိုဗစ်ပစ္စမလိုင်းမှာကူးစက်ခံရသူအရေအတွက်အလွန်များလိမ့်မယ်လို့ပညာရှင်တွေကခန့်မှန်းခဲ့ကြတာပါကူးစက်ခံရသူအရေအတွက်များနိုင်ပေမဲ့ဗိုင်းရပ်စ်ပိုးရဲ့အားပြော့လာမှုနဲ့အတူကုသတဲ့ဆီးဝါးနဲ့ကုသမှုနည်းလမ်းတွေတိုးတက်ကောင်းမွန်လာတဲ့အာသာချက်တွေလည်းရှိနေပါတယ်အခုဖြစ်ပေါ်နေတဲ့ကိုဗစ်ပစ္စမလိုင်းမှာမြန်မာနိုင်ငံမှာဘယ်လိုကိုဗစ်ဆီးဝါးတွေကိုအသုံးပြုကုသနိုင်ကြပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ
ကျွန်တော်တို့ဒီတစ်ခေါက်ဖြစ်တဲ့ကိုဗစ်ရောဂါကုသတဲ့နေရာမှာကျွန်တော်တို့ပြီးခဲ့တဲ့နှစ်တတိယလိုင်းဒယ်တာကိုဗစ်ဗိုင်းရပ်စ်နဲ့ရှင်လိုက်လို့မရှိရင်ကျွန်တော်တို့မှာကုသမဲ့နီလန်းလေးတွေပုံများလာတာရှိပါတယ်အထူးအဖြစ်ရတော့ဒီကိုဗစ်ဗိုင်းရပ်စ်တက်တဲ့ဆေးပေါ့နော်အခုဆိုလွယ်လွယ်ကူရလာတယ်သုံးဆွဲဖို့လည်းအဆင်ပြေလာတာရှိပါတယ်အဲ့တော့ဗမာပြည်မှာဆိုရင်တော့အဓိကအားဖြင့်ကျွန်တော်တို့ဒီကိုဗစ်ဗိုင်းရပ်စ်တက်တဲ့ဆေးနှစ်မျိုးရှိတယ်ပေါ့နော်တစ်မျိုးကတော့တောက်ဆေးတစ်မျိုးကထိုးဆေးပေါ့အဲ့တော့တောက်ဆေးကတော့မနေ့ကို၄လုံးညနေကို၄လုံးနဲ့၅ရက်တောက်ရတဲ့ဆေးဖြစ်ပါတယ်အဲမွန်ညူပရီမီယာလို့ခေါ်တယ်ပေါ့နော်တစ်လုံးမှ200မီလီဂရမ်ပါပါတယ်နောက်တစ်ခုကတော့ဒီရမ်မီစီဗီယာလို့ခေါ်တဲ့တင်ဂျက်ရှင်ထိုးဆေးပေါ့နော်ဆိုတော့ဒီဆေးနှမျိုးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီယောဂဖြစ်ပွားပြီးတော့လက္ခဏာစပေါ်ပြီးတော့၅ရက်အတွင်းမှာဆရာတို့တောက်ဆေးကိုသုံးဆွဲလို့ရရတယ်9ရက်အတွင်းမှာထိုးဆေးကိုသုံးလို့ရတယ်ပေါ့နော်ဒါဆိုလို့ရှိရင်ဘာကအရေးကြီးလဲဆိုတော့ဘယ်အခြေအနေတွေမှာဘလိုလူတွေကိုကျွန်တော်တို့တောက်ဆေးသုံးရင်ကောင်းမလဲဘလိုလူတွေကိုထိုးဆေးထိုးရမလဲပေါ့နော်ဒါကတော့ကျွန်တော်တို့ဒီ recommendation လို့ခေါ်တဲ့ဆိုပြချက်လေးတွေရှိပါတယ်အဓိကအဖြစ်တော့ကိုယ်ကိုဆေးကုသမှုပေးတဲ့ဆရာဝန်ရဲ့ရွေးချယ်မှုပေါ့
ကိုဗစ်ဗိုင်းရပ်စ်ကုသဆေးတောက်ဆေးထိုးဆေးနှစ်မျိုးရှိတဲ့အထက်ကမှတောက်ဆေးကိုဘယ်လိုအခြေအနေတွေမှာအသုံးပြုတင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။အဲ့
တော့ပထမအနေနဲ့ကျွန်တော်ဒီမွန်ညိုပရီဗီယာလို့ခေါ်တဲ့ဗိုင်းရပ်စ်တက်ပစ်ဆေးတောက်ဆေးလေးကြောင့်လည်းပြောပါမယ်။အဲ့တော့ဒီတောက်ဆေးတွေကိုသူတို့ရဲ့ recommendation ညာဘယ်လိုလူတွေမှာအဲတိုက်တင်လဲဆိုတော့ပေါ့နော်။အဲ့တော့ mild to moderate covid symptoms ဆိုတော့လက္ခဏာရှိရမှာပေါ့နော်။သူမှာ mild to moderate ဆိုတဲ့အတွက်ကြောင့်ခေါင်းကိုက်တာရှိမယ်နှာခေါင်းပိတ်တာရှိမယ်လေချောင်းနာတာလေးရှိတယ်ကိုလည်းကြိုက်သေးမယ်เนาะပြီးတဲ့အခါမှာဆရာတို့နှာခေါင်းတိုးပတ်နဲ့ဆစ်လိုက်တဲ့အခါမှာကိုဗစ်ပိုးရှိတာတွေ့ရှိတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့က mild to moderate covid လက္ခဏာတွေရှိတယ်ပေါ့နော်ဒါပေမဲ့လူတိုင်းအောင်တိုက်ဖို့လိုသလားဆိုတော့လည်းမဟုတ်ဘူးတဲ့အသက်50ကျော်တဲ့လူတွေယောဂအခန်းရှိတဲ့လူတွေကျွန်တော်တို့သွေးစစ်ဆေးပြီးတဲ့နောက်မှာဆက်လက်ပြီးတော့ယောဂဆိုးဝါးသွားနိုင်တဲ့အခြေအနေရှိတဲ့သူတွေဆိုလို့ရှိရင်ခုနကျွန်တော်တို့ပြောခဲ့တဲ့တောက်ဆေးကိုမနေ့၄ကြာညနေ၄ကြာ၅ရက်တောက်တဲ့ပေါ့နော်အဲ့တော့တောက်တဲ့နယ်ဆိုတဲ့နေရာမှာကိုယ့်အကိုဝယ်ယူတောက်သုံးလို့မရပါဘူးဆရာဝန်ရဲ့ညွှန်ကြားချက်တဲ့ဒီခုနကလို့ဒီကိုယ့်ရဲ့လက္ခဏာတွေရဲ့ဆိုးသွားဆိုးရွားသွားနိုင်တဲ့အခြေအနေတွေကိုကြည့်ပြီးဆရာဝန်ရဲ့ညွှန်ကြားချက်တဲ့ဒီတောက်သုံးရမှာဖြစ်ပါတယ်အဲ့တော့တက်ရွယ်ရဆိုလို့ရှိရင်တော့အသက်18နှစ်နဲ့အထက်လူငယ်လူရွယ်တွေမှာလည်းယောဂပြင်းထန်နိုင်ခြေရှိတယ်ဆိုလို့ရှိရင်ဆရာဝန်ရဲ့ဆုံးဖြတ်ချက်နဲ့တောက်သုံးလို့ရတယ်
ကိုဗစ်ဗိုင်းရပ်စ်ကုသဆေးထိုးဆေးဟာတောက်ဆေးထက်ပိုပြီးအသာချက်တွေရှိရဆိုပေမဲ့ကြောက်ကက်ယောဂနဲ့အသေးယောဂလိုမျိုးယောဂအခန်းရှိတဲ့သူတွေမှာတော့အကျိုးနဲ့အပြစ်ကိုချိန်ဆပြီးမှသာသုံးဆဲတင်တာပါကိုဗစ်ဗိုင်းရပ်စ်ကုသဆေးထိုးဆေးအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်နောက်တစ်ခုကတော့ဆရာတို့ injection ထိုးဆေးပေါ့နော်အဲ့တော့ထိုးဆေးကတော့ဆက်စချင်းမှာနှလုံးထိုးပါတယ်ပြီးရင်တစ်လုံးနဲ့အဲဆေးရုံတက်တဲ့လူမှာဆိုရင်နောက်ထပ်၄ရက်ထပ်ထိုးရမယ်ပြင်ပလူနာအနေနဲ့တွေးတဲ့လူတွေဆိုရင်တော့ကျွန်တော်တို့ဆေးရုံတက်ဖို့မလိုတဲ့သူတွေပါဆိုရင်တော့ပထမနှလုံးနဲ့နောက်နှလုံးစုစုပေါင်း3ရက်ထိုးတဲ့ routine တွေရှိပါတယ်ပေါ့နော်အဲ့တော့ဘယ်ပေါ်မူတည်လဲဆိုတော့ စေယုံတက်ရအောင်လိုအပ်တဲ့သူတွေဆိုရင်ကျွန်တော်ငားရက်ပြောပါမယ်စေယုံတက်ဖို့မလိုလားအောက်တဲ့သူတွေဆိုရင်မလိုလောက်တဲ့သူတွေဆိုလို့ရှိရင်တော့ကျွန်တော်တို့၃ရက်နဲ့ရက်လိုက်လို့ရပါတယ်ပေါ့နော်အဲ့ဒါလည်းပဲအတူတူပါပဲစေကုသမှုပေးတဲ့ဆရာဝန်ရဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့ဒီ၃ရက်၅ရက်ကိုကျွန်တော်တို့ကုသမှုပေးနိုင်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ပြင်းစမာလိုင်းကူးစက်မှုတွေမြင့်တက်လာတဲ့အချိန်မှာအသုံးများတဲ့ကိုဗစ်ကုသဆေးတွေအကြောင်းကိုတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တက်ဆိုပ
ါဒေါက်တာတန်းစောတင်ဆက်နေတဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့မြန်မာအရေးသုံးသပ်ချက်ကိုကြားမှာပါအာဆီယံမူအလုံးမဖြစ်ရင်ဘာဆက်လုပ်ကြမလဲဆိုရက်ကောင်းစင်တဲ့ဥကြောဆန္ဒကသုံးသက်တင်ပြထားပါတယ်မြန်မာစစ်ကောင်စီအပေါ်အာဆီယံမူ၅ချက်ထိရောက်မှုရှိတဲ့အတွက်မြန်မာအရေးတက်ကြွသူတွေသုံးသက်သူတွေအကြားအားမလို့အားမြဖြစ်နေကြချိန်မှာဘလို့ဆက်လုပ်တင်တယ်လဲဆိုတာအကြံပြုသူတွေလည်းအများအပြားရှိလာနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအဖြစ်၅နှစ်တာထမ်းဆောင်ခဲ့သူလည်းဖြစ်တဲ့မြန်မာအရေးကိုဆက်လက်စောင့်ကြည့်သုံးသက်နေသူလည်းဖြစ်သူစကော့မာဆီယာကောဘလို့များအကြံပြုလိုပါတယ်လဲဥကြောဆန္ဒကဆွေးနွေးသုံးသက်ထားပါတယ်ရှင်
မစ္စတာစကော့မာရှယ်ခင်ဗျာဟာမြန်မာနိုင်ငံမှာ၅နှစ်တောင်အမေရိကန်သံတမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့အခုလောလောဆယ်မှာလည်းပဲမြန်မာအရေးကိုသုံးသပ်ပြီးဆောင်းပါးတွေရေးနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြန်မာအရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းဝီစွမ်းချုံသုံးသပ်ပေးပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state ကျောက်နိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါတော့
Yeah, I don't think I usually stay away from wording like failed state or civil war because
ကျွန်တော်ကတော့ fail state ကျောက်နိုင်ငံပြည်တွင်းစစ်စရတဲ့အုံတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝပေါ်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အချိန်ရစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်။အဲဒီအချိန်ကစပြီးပြည်သူလူထုအများစုဟာအရာကိုဆန့်ကျင်ပြီးညီညွတ်လာကြတယ်။ဒါဆုပ်ချုပ်ရေးပေါ်ပြည်သူလူထုရဲ့ပုံကံအုံကြွမှု popular uprising လို့ခေါ်ကြပါတယ်။ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအချိန်နဲ့စစ်တပ်ရဲ့ရေဆက်ချမ်းကျမှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူထုရဲ့ဆန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမျိုးများဆိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အချိန်ဖြစ်ပါတယ်
။ပြည်ရေးရဲ့ဆောင်းပါးတပုတ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြဿနာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ရာသူတို့နဲ့သဘောတူရင်တိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
I think if the junta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခင်ဗျားပြောသွားတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူးဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပိုရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလောက်ကနေပြီးသားပါဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်သွားမှာမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပေးကူညီပေးနိုင်တဲ့ကိစ္စပါဒါအပြင်အာဆီယံကလည်းမြန်မာပြဿနာမှာပုံမှန်ထိရောက်တဲ့ဖွဲ့စည်းတစ်ခုအဖြစ်ရရှိစေမှာဖြစ်တယ်လို့ကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ်
။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအစည်းအဝေးပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလုပ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင
်ဗျာ။ I don't think China's position would be the critical issue for ASEAN.
တရုတ်ရဲ့ဆုံးဖြတ်ချက်ကအာဆီယံအတွက်အရေးကြီးတဲ့ပြဿနာတစ်ရပ်တော့မဟုတ်ဘူးထင်ပါတယ်။အာဆီယံနိုင်ငံတွေကလုံးဝလွတ်လပ်လပ်ရှိနေတယ်ထင်ပါတယ်။တရုတ်ကလှုပ်ဆေးခြင်းုံနဲ့အမေရိကန်ကလှုပ်ဆေးခြင်းုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာရင်နဲ့စာနာစိတ်ရှိနေပြီးပြတ်သားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပါဝင်ရင်စိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ်
။ခင်ဗျားရဲ့ဆောင်းပါးတဲ့အာဆီယံလှုပ်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ထိထိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်လျော့မှုလှုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်။ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်လျော့မှုမျိုးဆိုတော့ခင်ဗျာ
There's lots of things, lots of scenarios from Myanmar. Many of them are not good.
General Myanmar, Myanmar nengen tu pila nene chini miayi shiware. Chini miayi garo kau ne la la im hobo. Di tema general Myanmar kau zong pila nji garo sete nene ana pila tenchupu m pila nu. Tapi u ochupu le m pila nu usurago tuh pao la le chini we pila le. Taja pido lulu leko rika chare nengai ya layomu. Major political concession lobby or Nangaye institutions to Adilija Shinri Apoisiri Selle Shintanayao Sawepuwe Pipare Balu Laliomuwe Lesuagaro Namapiduriga Sompiachia Amaba Ajejira Ga Sita Nine Nangaye Anago Tiriyeyao Sonlo Pipuwe Pipare
Tungdazgu Tchua Enarine Kugan Takaniye Inazuregu Yopan Sanya Kungi Pampubo Lua Delu Ajampu Niyara Tuebare Kinyaye Tabora Abo Tchua Malay Di The bomb you power now, you know, three times you are. But look, you know,
yes, what I've been arguing is that the international community.
Hopare, you know, Pyoru Ragaro, Nanganga, Taiwan, Yosuaso, Mimapi, Ripo, Yuna, Tete, Nanganui, Mimapi, Nin Champi, Kyoasi, and Nanganui Nine, Anna Temune, Sekonsu, a Pieta, Sanchinijare, Pizuluru, Anna Pianyavu, Mione, Lulajama, Pipare. ဒါကြောင့်နိုင်ငံတကာတိုင်ဝမ်အနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူးကျွန်တော်ပြောနေတာကအာဏာပိုင်ဆိုင်လို့ရှာမှုတွေအန်ယူဂျီနဲ့စစ်တပ်ကိုနိုင်ငံရေးအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ်ရကဘွဲကိုတက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာပြည်သူအများစုကတော့ရကဘွဲကိုတက
Well, I mean, it's certainly possible for the military to go ahead with the elections. I mean,
you got to sell a book, sir. The gap in my mind. You know, you get Buddha away. Natashi, Nagis Monai Tabi, Yetaraba, Panchamaway, Beluma, Chinima, Piri, Chimuma, Lusana, can you voice will be Lola Gerava? So, perhaps you do look chino, sell a mess, sir. Tijaway. Time, Pizu Lulu, Miazu, you got to, the Yuka Wego, Chinese Mam, Hodulu, Power, Mepijamale, Mohobulu, Timare. So, do you go where, Sikonsi to lay, take Joshimam Hobulu Timare, Pathanarigule, Loma, Pilezimam Hobo?
The Satama, and you dear look and some jetty upon Maknae and Ningle Jajimare.
Well, I think that the NUG obviously is in a difficult situation because it, you know, many of its members, most of its members are in hiding or.
NUG are like Kakechu Niare, Chinibelu, Chino Timare. Poem Yazua, Poem Niavare, the Mamo, Chateri Chama, Luciania, Pipare, Siana de Musicosio, Sanchi Mune, Patevi, Manege, Digrachare, Checaro, Ochiga, Luciamu, Pipare, Da Kegu, Ochiani, Apogo, Tetuare, Bottom Up, Luciamu Pipi, Apoani, Aku, Tayasire, Top Donkey Sam Hobulu Timare, Dilupura, and Ujigu, Yimapa, Ulupuram Hobau, Tegu, Yipare.
ဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသဖွဲ့စည်းနေလူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်ပြီးတော့တိုင်းရင်းသားလူနည်းစုတွေအပါအဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေကြရတာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးပြစ်ထွန်းလာမှုတွေလို့ထင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရပြီးချိန်ကစလို့တိုင်းရင်းသားပြည်နာဟာအင်တာရေးကြီးရဲ့ပြည်နာတစ်
I would say a couple of things. First, of course, it's the military that has perpetuated the conflict with so many ethnic minorities for decades. And so
ကျွန်တော်နှစ်ချက်ပြောချင်ပါတယ်ပထမတစ်ချက်ကတရားနာပြဿနာကိုဆက်စွန်းနေတဲ့ခြေပြီးအတွန်းရှိအောင်လှုပ်ဆောင်လာခဲ့သူဟာစစ်တပ်ဖြစ်ပါတယ်ဆိုတော့စစ်တပ်ကကြီးစိုးနေဒီပြဿနာတွေလုံးဝပြည်လည်မှုရနိုင်မှာမဟုတ်ပါဘူးဒုတိယတစ်ချက်ကတရားနာလူနည်းစုတွေနဲ့ဗမာလူမျိုးတွေအကြားအယုံကြည်ကင်းမဲ့မှုဟာလည်းကာလတာရှည်ရှိလာခဲ့တာပါဆိုတော့အခုခါယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာကျေးရပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့ဒန်းတူရီတူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတံမိုးထားပါတယ်။
beginning of post Aung San Suu Kyi era, Aung San Suu Kyi khelong kala phit ni bi, NUG is not NLD, NUG ha NLD mho phu so bi lo ye ni ja ba de. De kaisa ne patte bi belu mat che pe jama de khanya.
Yeah, I think it's as a foreigner and as someone who's been away from Myanmar, it's certainly not my place to say, you know, whether this is a post Aung San Suu Kyi era or something. I think this is something that the people of Myanmar will decide over time. But the first step is to restore a situation where the civilians are in control.
You know, and then you know, you know, you might be in a week one, you know, 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 ပထမဆင်မှာတော့အခြေအနေတွေကိုအရက်ဖက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရဲဖြစ်ပါတယ်။အောင်ဆန်းစုကြည်ဟာဘလို့ခန့်ကန်တာကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါ။ကျွန်တော်မှတ်ချက်မပေးနိုင်ဘူး။
ကြားခဲ့ရတာကတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါရှင်သောတာရှင်များရှင်ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာကတန်ခတ်ပိတ်ဆို့မှုတွေလောက်တာကရုရှားစစ်ပွဲရေးကိုမတိခိုက်ဘူးလို့ရုရှားသမ္မတပူတင်ကပြောပါတယ်သူပြောသလိုပဲစစ်ပွဲကြောင့်စစ်ပွဲရေးအပေါ်ရက်ခတ်မှုမရှိဘူးဆိုတာဟုတ်ပါသလားအချက်အလက်အခြေခံပြီးတော့မားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့အနောက်တိုင်းရဲ့တန်းခတ်ပိတ်ဆို့မှုဟာရုရှားစစ်ပွဲရေးကိုထိလောက်အောင်မဖြစ်ဘူးလို့ဆက်ပြောနေပါတယ်။ဗလာဒီဗော့စတော့မြို့မှာစက်တင်ဘာလ9ရက်နေ့ကကျင်းပတဲ့စစ်ပွဲရေးဖိုရမ်မှာမစ္စတာပူတင်ကအနောက်နိုင်ငံတွေရဲ့စစ်ပွဲရေးဗဏ္ဍာရေးနည်းပညာတိုက်ခိုက်မှုတွေကိုရုရှားကြမ်းကြမ်းခံနေပါတယ်လို့ပြောသွားပါတယ်။ဒါကအထင်မြင်မှအောင်လုပ်တာပါ။ရုရှားလို့ဝဲအစင်ခန်းစာတစောင်းနဲ့ပတ်သက်ပြီးတော့ဒီလမှာပဲ Bloomberg သတင်းဌာနပြောထားတာကရုရှားစစ်ပွဲရဲ့ထုတ်လုပ်မှုက2024အထိစက်နှစ်ရာခိုင်နှုန်းကြာဆင်းနိုင်တယ်လို့ဆိုပါတယ်။ကြားချပြီးတော့ခံမဲရမယ်ဆိုရင်စစ်ပွဲကစစ်ပွဲမတိုင်မီအခြေအနေကို2029အထိပြန်မရောက်နိုင်ဘူးလို့ဆိုတာပါ။ပြီးတော့ပညာရက်တွေနိုင်ငံကဆုံးရှုံးရမယ်။နေပညာကျွမ်းကျင်သူ2000နိုင်ငံကထွက်ခွာမယ်လို့ခန့်မှန်းပါတယ်။အရေးယူတဲ့နိုင်ငံတွေကပိုများလာနိုင်ပြီးဘယ်ဘက်ကပဲကြည့်ကြည့်တန်ခတ်ပိတ်ဆို့မှုရဲ့ဒဏ်ကပြည်နေပြီလို့ Bloomberg ကတင်ပြပါတယ်။အရေးယူမှုတွေကြားကရုရှားကတော့ရေနံတဲ့သဘာဝတန်းငွေကိုတရုတ်လိုသူ့မိတ်ဆွေနိုင်ငံတွေကိုလျှော့ဈေးနဲ့ဆက်တော့ရောင်းနေရသေးပါ။ဒါမဲ့လည်း Yale တက္ကသိုလ်ကပညာရှင်တွေဇူလိုင်လမှာတင်ပြတာကတန်ခတ်ပိတ်ဆို့မှုတွေကြောင့်ရုရှားစီးပွားရေးပြိုကျနေပြီဆိုတာပဲဖြစ်ပါတယ်။ရုရှားကနေကုမ္ပဏီပေါင်း1000ကျော်နိုင်ငံရဲ့စုစုပေါင်းပြည်တွင်းထုတ်ကုန် GDP ရဲ့40ရာခိုင်နှုန်းထွက်သွားပြီလို့အဲ့ဒီအစိုးရကစာမှာပြောထားပါတယ ်ဒီလိုမှမမသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုခြင်းနဲ့သိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။ခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်မှာကမ္ဘာကျော်တင်းနစ်အားကစားသမား Roger Federer ဟာတင်းနစ်အားကစားပထမဘဝကနေအနာယူတော်မယ်လို့စက်တင်ဘာ15ရက်နေ့မှာကြေညာလိုက်ပါတယ်။ဆယ်စုနှစ်နှစ်ခုအကြာထိတ်တန့်တင်းနစ်အားကစားသမားတစ်ယောက်ဖြစ်နေအောင်မြင်မှုတွေရယူနိုင်ခဲ့တဲ့ Federer ရဲ့တင်းနစ်အားကစားသမားဘဝနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းရဲ့အားကစားအစီအစဉ်မူဟောင်းဦးဝင်းခေါင်ခေါ်စာရေးဆရာမောင်အောင်မုံကိုကိုရနိုင်ကဆက်သွယ်မြင်ပြန်ပြီးတော့ဒီတစ်ပတ်အားကစားကဏ္ဍအပိုင်းသစ်အဖြစ်တင်ဆက်ထားပါတယ
်။ကမ္ဘာကျော်တင်းနစ်ကစားသမား Roger Federer တင်းနစ်ကစားတာကနေအားယူတော့မယ်လို့ကြေညာလိုက်ပါပြီ။ဒုတိယအကြောင်းတင်းနစ်ပြိုင်ပွဲတွေကိုအပြည့်အဝပြန်မကစားနိုင်တော့တဲ့အတွက်အနားယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ Federer ကသူ့ရဲ့ Instagram လူမှုကွန်ရက်ကနေကြေညာပါတယ်
။ As many of you know, the past 3 years have presented me with challenges in the form of injuries and surgeries. I've worked hard to return to full competitive form.
အသက်42နှစ်ရှိဖြစ်တဲ့ Federer ဟာ24နှစ်တာကစားသမားတက်တန်းတစ်လျှောက် Grand Slam Championship အကြိမ်20အပါဝင်အောင်မြင်မှုပေါင်းများစွာရခဲ့ပြီးတော့ထိတ်တန့်သောသမားတယောက်အဖြစ်နဲ့လက်ပေါင်းများစွာရည်တည်ခဲ့သူလည်းဖြစ်ပါတယ်။ Dennis Weaver သူတွေနဲ့ပြည်သက်တွေအတော်များများကတော့သူဟာတန်တန်းတဲ့လျှောက်အမျိုးသားတွေဘက်မှာအကောင်းဆုံးကစားသမားတစ်ယောက်ဖြစ်တယ်လို့ပြောကြပါတယ်။ဒီချက်ပါဝင်ဖက်ဒရယ်ရဲ့တန်နစ်ကစားပုံတွေထူးခြားချက်တွေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းရဲ့အငြင်းစားအားစားအစီအစဉ်မူလည်းဖြစ်ဇာရေးဆရာလည်းဖြစ်တဲ့ဦးရောင်ခေါ်ဇာရေးဆရာမောင်အောင်မုံကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာဖက်ဒရယ်ရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ်
။သူ့ရဲ့ထူးခြားချက်တွေကပထမအချက်ကတော့ကသူကစောစောပိုင်းသူအောင်မြင်လာတဲ့အချိန်အထိမှာနီးပြကိုချ်မထားဘဲနဲ့သူ့ဘာသူကိုချ်တုတ်ပြီးတော့ကစားတယ်အဲ့ဒီလိုနဲ့သူအောင်မြင်လာတယ်အဲ့ဒါထူးခြားတာတစ်ချက်ရှိတယ်နောက်တစ်ခုကအခုအချိန်အထိကိုဖက်ဒရယ်ကလက်နှစ်ဖက်နဲ့ရက်ကတ်ကိုကင်ပြီးတော့မရိုက်ဘဲနဲ့လက်တစ်ဖက်နဲ့ပဲအမြဲရိုက်တယ်နောက်တစ်ခုကသူ့ရဲ့ဘက်ဟန်နာရိုက်ချက်ကဖိုးဟန်ရိုက်ချက်နဲ့တော့နီးပါးကိုကောင်းတယ်နောက်တစ်ခုကတဲ့ဒီရိုက်နေတဲ့အချိန်မှာတချို့မလိုအပ်တော့ဘူးပေါ့လေဥပမာသူကဟိုသူ့ဘက်ကပေါ့လေ40 lap တို့ပါလို့ရသေးတယ်ဆိုလို့ရှိရင်နောက်တလုံးလောက်ကိုဆိုလို့ရှိရင်သူကအတင်းလိုက်ပြီးတော့အနာခံပြီးတော့သူမရိုက်ဘူးချိန်ချင်းဆက်ဆက်ရှိတယ်ဆိုတော့လေသတိထားမိပါတယ
်တော်များများတော့သူ့ရဲ့ဒီ service ကိုလည်းတော်တော်လေးသဘောကျကြတယ်သူက service တော်တော်ကောင်းတယ်လို့လည်းပြောကြတယ်သူအငယ်ရောအဲ့ဒီပုံမှာဘယ်လိုမြင်လဲ
ဟုတ်ပါတယ်သူရဲ့ service ကတော့တော်တော်ကောင်းတယ်နောက်တစ်ခုကတော့ကလူတိုင်းမှာအစိုးအကောင်းရှိတယ်ဆိုတဲ့အတိုင်းပဲ Ferrari ရဲ့အားနည်းချက်တစ်ခုကတော့ကသူရဲ့ပြိုင်ဘက်ကတကယ်လို့အဲ့ဒီလို40လောက်ရောက်သွားပြီဆိုလို့ရှိရင်သူကလည်းတုန်ခါသွားတာမျိုးသတိထားမိတယ်ဆိုတဲ့ကကြလို့ရှိရင်ပွဲတစ်ပွဲမှာသူကနဒါလ်နဲ့ရိုက်တဲ့ခါမှာမသိဘူးသူက break ရတာ14ချိန်မှမသိဘူးရတယ်အဲ့ဒီ14ချိန်ရတဲ့ break ကိုတခါမှ break မလုပ်နိုင်ဘူးဆိုတာလေပွဲအပြီးမှလည်းသူအဲ့လိုထည့်ပြီးတော့ကြောက်သွားတာမျိုးရှိတယ်အဲ့လိုမျိုးအဲ့ဒီတော့သူကဟိုတခြားပေါ့လေသူတို့ဒီကြီးဆုံးကြီးလို့ပြောကြတဲ့နဒါလ်ကို Djokovic တို့နဲ့ဆက်လို့ရှိရယ်ဖက်ဒရာရဲ့အားနည်းချက်တစ်ခုကတော့အဲ့ဒီလိုတုန်ခါသွားတတ်တယ်ဆိုတာလေသတိထားမိပါတယ်
ဟုတ်ကဲ့ဒီနေရာမှာပဲတက်ဆက်လဲကျွန်တော်မေးချင်တာကတော့ဖက်ဒရယ်က Grand Slam ကိုအချိန်20ဘူးဆွဲခဲ့တယ်တော်တော်များများကတော့သူ့ကိုတတန်းတစ်လျှောက်ပေါ့နော်ဒီအမျိုးသားတွေဘက်မှာတတန်းတစ်လျှောက်အကောင်းဆုံးကစားသမားလို့သတ်မှတ်ထားတဲ့လူတွေအတော်များများရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းခုနကပြောသလိုမျိုးနဒါလ်တို့ဂျိုကိုဗစ်တို့ကအခုဆိုရင်သူ့ကိုကြော်သွားခဲ့ပြီနဒါလ်က22ကြိမ်ဂျိုကိုဗစ်က21ကြိမ်ရသွားပြီပေါ့နော်ဆိုတော့သူကိုဒီတင်းနစ်တက်တန်းတလျှောက်မှာအကောင်းဆုံးကစားသမားလို့ပြောနိုင်မလားအငယ်အမြင်ဘယ်လိုရှိပါလဲ
ဟိုခင်ဆက်ဆက်မှာအတော်ဆုံးလို့ပါလို့ဆိုတာကကျွန်တော်ကိုယ်ပိုင်အမြင်ကတော့အဲ့ဒီလိုသတ်မှတ်လို့မရဘူးလို့ထင်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဝေဘန်နဲ့လူကလည်းပဲလူပဲအဲ့တော့အားကစားသမားကလည်းလူပဲဆိုလို့ရှိရင်ကိုကြိုက်ရင်ကြိုက်သလိုမကြိုက်ရင်မကြိုက်သလိုဆိုပြီးတော့ပြောနိုင်တာမျိုးရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုပဲဘာမှတနစ်ကိုကြည့်ရုံနဲ့ပဲကြည့်ပြီးမကစားဘူးတဲ့လူမှလည်းပဲအခွင့်အရေးရှိတယ်။သူကလည်းပဲသတ်မှတ်လို့ရပါတယ်။အဲ့ဒီတော့ကဒီဟာကကျွန်တော်တို့အပူချိန်ကိုတိုင်းစလို့ဗရားတိုင်းနဲ့တိုင်းလို့ရတဲ့အားမျိုးမဟုတ်တဲ့အတွက်ကြောင့်မလို့ဥပမာ Grand Slam ကိုနဒါလ်က22ချိန်ရတယ်၊ဂျိုကိုဗစ်က21ချိန်ရတယ်၊ဖက်ဒရာကအချိန်20ပဲရသေးတယ်ဆိုတော့တိုင်းလို့ရှိရင်တော့ခုနပြောသလိုနဒါလ်က1ဂျိုကိုဗစ်က2ဖက်ဒရာကသုံးလို့ပြောလို့ရပါတယ
်ဟုတ်ကဲ့
အဲ့ဒါကျွန်တော်အမြင်ပါအ
ဲ့တော့ဟိုဒီ Grand Slam နဲ့မဟုတ်ဘဲနဲ့ဒီလိုမျိုးတင်းနစ်ကစားတဲ့ဥစ္စာပေါ်မှာပဲမူတည်ပြီးတော့ပြောမယ်ဆိုရင် तू ကတက်တန်းတစ်ချောင်းအကောင်းဆုံးကစားသမားလို့ရောအငယ်မြင်လား
အဲ့ဒါတော့ကျွန်တော်မြင်ပါတယ်ကျွန်တော်ဘာကြောင့်လဲဆိုတဲ့အခါကျတော့ရှင်ကျွန်တော်ကအာကစားကိုသဘောကျတယ်အဲ့ဒီလိုပဲကျွန်တော်အာကစားသမားကိုလည်းပဲကျွန်တော်လေ့လာပြီးတော့ကြည့်တတ်ပါတယ်ကြည့်တတ်တဲ့ကားကြလို့ရှိရင်ကျွန်တော်ကအာကစားသမားတယောက်မှာအာကစားအပြင်သူ့ရဲ့ပင်ကိုပေါ့လေနော်စိတ်နေစိတ်ထားနဲ့သူ့ရဲ့ကက်သန်းနဲ့ဘဝတစ်လျှောက်မှာအဲ့ဒီဟာကိုလည်းကြည့်တဲ့ခါကြလို့ရှိရင်တော့ဒါဖက်ဒရာကတော့ကဘယ်တိုင်းနဲ့သမားနဲ့မဆိုကျွန်တော်ကြည့်ဘူးသမားပေါ့လေနော်အာသာအဲ့ဆိုပါတော့လည်းနောက်ပိုင်းဒီပိုင်းမှာဟိုကြည့်ဘူးလားမျိုးတွေပဲအစားပဲဖက်ဒရာကတော့ကအကောင်းဆုံးလို့ပဲကျွန်တော်ကတွေ့ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ဖက်ဒရယ်အင်မနာနဲ့ကြိုက်တော့တကယ်လို့များကျွန်တော်ရေးနိုင်မယ်ပြုနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကသူ့အကြောင်းရေးလို့ရှိရင်တော့မဟာလူသားဖက်ဒရယ်ဆိုပြီးတော့ခေါင်းစဉ်တော့ကျွန်တော်ရွေးထားပါတယ်ခင်ဗျာ
။ကျွန်တော်သိထားသလောက်ပါနော်။အငယ်ကသူ့ကစားတာကိုကြိုက်တယ်။သူ့ရဲ့ပြိသက်တူလည်းဖြစ်တယ်။ဆိုတော့သူ့ရဲ့ပြိသက်ဘယ်လိုဖြစ်လာလဲဆိုတဲ့ဥစ္စာလေးလည်းနည်းနည်းပြောပြပါဦး။
သူရဲ့ပြိဿဘလို့ဖြစ်လာတော့ဆိုတဲ့ကကြတော့ကျွန်တော်ကဘလုံးပြီးလို့ချင်းတော့တိုင်းနဲ့ဆိုအကျိုက်ဆုံးပဲပေါ့လေနော်အခွင့်ရရတိုင်းလေးကိုလည်းကျွန်တော်ဆိုကြည့်ပါတယ်ဟိုဘလို့ကြိုက်လာတယ်ဆိုတဲ့ကကြတဲ့ကကြတော့ကဝင်းဘယ်လန်မှာဟိုအဲ့ဒီအချိန်တော့ကျွန်တော်အကျိုက်ဆုံးဖြစ်တဲ့ Pete Sampras ကိုသူကနိုင်ပြီးတော့ပထမဆုံးသူအဲ့ဒါတရဖူရသွားတယ်ပေါ့ခင်ဗျအဲ့ဒီရသွားတဲ့ကကြတဲ့ကကြတော့လူငယ်လေးတယောက်ကအဲ့ဒီလိုလေးကိုရလိုက်တဲ့အတွက်ကြောင့်မလို့ဒီကိုယ်ရတဲ့အော်ရအလုံးကလည်းအော်ရဆိုတဲ့ခါကြတဲ့ခါကြတော့လူစစ်တယောက်တော့ပေါ်လာပြီဆိုပြီးတော့ကျွန်တော်သဘောကျရာကနေပြီးတော့ဖက်ဒရာရဲ့ fan ပေါ့လေနော်အဲ့ဒါစဖြစ်လာတာပါခင်ဗျာ
ဒီတင်းနစ်ပြန်ပွဲတွေမှာမြက်ခင်းမှာကစားတာရှိတယ်နောက်မြေသေးကွဲမှာကစားတာရှိတယ်ဒီနောက် hard court ပေါ့နော်ကမန်လင်းကွဲအဲ့ဒီဟောမှာကစားတာရှိတော့အဲ့ဒီကွင်းနေတဲ့မှာရောသူကဘယ်ကွင်းကသူ့အတွက်အကောင်းဆုံးကစားနိုင်တဲ့ကွင်းလို့ပြောလို့
ရတယ်။အဲ့ဒါကတော့သူကအကောင်းဆုံးကတော့ကဟိုဒီ grass ball တွေတော့မြက်ခင်းပေါ်မှာကစားရတဲ့ဟာသူအကျိုက်ဆုံးဖြစ်တယ်။ဒါပထမဆုံးလည်းသူအောင်မြင်တာလည်းဖြစ်တယ်။နောက်သူ့ရဲ့ဟိုရတဲ့သတ္တပူတွေကလည်းအများဆုံးကတော့ကျွန်တော်မှတ်မိသလောက်ကတော့ဝင်းဘယ်လန်မှာရတာအများဆုံး။နောက်တစ်ခုကသူကဟိုကမှကျွန်တော်တို့ hard court မှာကစားတဲ့ခါမှာလည်းပဲဖက်ဒရာကတော်တော်ကောင်းပါတယ်။ဒါပေမဲ့လို့အဲ့ဒီကလေးကောက်မှာကစားတဲ့ခါကြလို့ရှိရင်ဒါကလည်းဖက်ဒရာလည်းမကပါဘူးတင်းနစ်သမားတော်တော်များများတွေမှာတော့ကလေးကောက်မှာမကစားတတ်တာတော့မရဘူးတဲ့လူကြီးများတယ်ပေါ့ခင်ဗျာနော်အဲ့ဒီမှာသူကအရေးပဲရဘူးတော့လေကျွန်တော်မှတ်မိပါတယ်
ကဘာကျော်တင်းနစ်အားကစားသမားရိုဂျာဖက်ဒရာတင်းနစ်အားကစားဘဝကနေအနာယူရောမဲ့အကြောင်းဒီအားကစားအစီမူဟောင်းဦးဝင်းအောင်ခစာရေးဆရာမအောင်မူကိုကိုရနိုင်ကဆက်သွဲမြင်းမြန်းပြီးတော့အပိုင်းတစ်အဖြစ်တင်ပြခဲ့တာပါရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကြောင်းလင်းဦးပြောပြပေးပါအောင
်။ယူကရိန်းတပ်တွေရဲ့ရှင်းမြောက်ဒေသကတံပြန်ထိုးစစ်တွေအသာစီးရလာနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကအရန်တပ်တွေထုတ်သုံးမဲ့အကြောင်းကြေညာလိုက်ပါတယ်။အရင်တပ်ဖွဲ့ဝင်3သိန်းလောက်ကိုစစ်တပ်ကခေါ်ယူမဲ့ကြောင်းရုရှားကာဝေးဝန်ကြီးဆာဂေးရှူဂူကလည်းပြောဆိုခဲ့တာပါ။အရင်တပ်ဖွဲ့တွေခေါ်ယူမဲ့ရုရှားသမ္မတရဲ့အစီအစဉ်ပေါ်မှာတော့စန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ရမှာဖမ်းဆီးခံရတဲ့သူ1300ကျော်ရှိတယ်လို့လည်းရဲတပ်ဖွဲ့လုပ်ငန်းတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ OVD Info အဖွဲ့ကပြောဆိုလိုက်ပါတယ်။ရုရှားသမ္မတရဲ့မင်းကွန်းအပြီးမြို့ပေါင်း38မြို့မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးဖမ်းဆီးခံရသူအနည်းဆုံး1332ယောက်ရှိခဲ့တယ်လို့လည်းပြောဆိုကြပါတယ်ရုရှားကောင်းဆောင်ကတိတိတသာစီးရီးတွင်းမြင့်ပြီးနျူကလ িয়ার နဲ့လက်တုံပြန်မဲ့အထိပါချင်းချောက်ထားခြင်းမှာပဲယူကရိန်းပေါ်ရုရှားသမ္မတရဲ့ကြီးကြပ်မှုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကုလသမဂ္ဂမှာဝေဖန်လိုက်ပါတယ်အမေရိကန်ပြည်သူနယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ဗိုလ်ထုနေ့ကမင်းကွန်းမှာတော့ပြောခဲ့တာအများစုကတော့ရုရှားကိုပြစ်တင်သွားခဲ့တာပါအချိန်ထဲမှာပဲသမ္မတပိုင်ဒင်ရဲ့ကုလသမဂ္ဂထရီညီလာခံမိန့်ခွန်းထဲမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းလူ့ခွင့်ရေးချုပ်ဖောက်မှုအခြေအနေကိုလည်းထက်သွင်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေပေါ်ဆင်အာနာပိုင်ဒင်ရဲ့စိုးရွားတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးတွေပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေတာတွေကိုသမ္မတပိုင်ဒင်ကထရီညီလာခံမိန့်ခွန်းမှာထက်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာအပြစ်မဲ့ပြည်သူအများပြားရဲ့အခြေအနေဟာဆိုးဝါးတထက်ဆိုးဝါးလာနေပြီးကြောက်မဲ့ပွေအခြေအနေဖြစ်နေတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ကုလသမဂ္ဂထုတ်ကူစေကပို့ထုံးနေလူ့ခွင့်ကောင်စီကိုတင်ပြခဲ့ပါတယ်လူပေါင်းတသန်း3သိန်းလောက်ဟာအိုးရင်စွန့်ခွာထွက်ပြေးနေရပြီးစစ်တပ်ကလည်းပြာကျတဲ့အထိရွာလုံးကျွတ်မိရှူရာအိမ်ပေါင်း 28,000 ကျော်ကိုဖျက်ဆီးခဲ့တာရှိတယ်ဆိုပြီးထုတ်ကူစေကတင်ပြခဲ့တာဖြစ်ပါတယ်
တဲ့တဲ့အချင်းချုပ်ကိုကြောင်းလင်းဦးကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရင်မူကတော့ကိုရဲမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့ဒီကနေ့မနေ့ဖက်အစီအစဉ်တွေကတော့ line meter 24 40 51နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.